မင်္ဂလာပါဒေါက်တာမောင်ဩကာရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရစေရှင်
မင်္ဂလာပါမဆင်မြတ်ဘူးဟုတ်ကဲ့
အခုဆရာဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေအာဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှင်သိနိုင်ပါရစေဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှင်ကိုယ့်ရဲ့ကျန်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလေရှင်အဲ့ဒါအရင်ဆုံးဖြေပေးပါ
ကျေးဇူးပါမဆင်မြတ်ပါဘူး။ဒီဟာဒီမိကုံးကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အပွားပေါ့နော်။နိုင်ငံနဲ့အပွားပြည်လုံးကျွတ်အထွေထွေ debate revolution လုပ်တယ်ပေါ့နော်။ခေပြောင်းတော်ထိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူး။အဲတော့ဒီဟာကဒီစိတ်ကြမ်းမာရေးကိုထိခိုက်လာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆရာအောင်စိတ်ယောဂဆရာအောင်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လေးလေးလာကြည့်လိုက်တယ်။လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း200နှစ်မှ50လောက်ဒီဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်ကဘာလူကြီးဒီ 99% လောက်ကလည်းဒီလိုမျိုးတွေလုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတာကိုဒါအမှတ်တမ်းနေရှိတယ်ဒါပေမဲ့ဟုတ် sadly ပေါ့နော်ဟုတ်ဒီလူတွေလုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေးလာထားတဲ့ဟာကတော်တော်လေးနည်းတယ်။အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာတန်းတွေမှာအဓိကကတော့ဘာစိတ်ကျမ်းမာရေးကိုထိခိုက်နိုင်တယ်နော်။အခုဒါမှမေကုံးကိုရောက်လာ။ဘာထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်။ဗမာလိုဆိုတော့စိတ်ကြယောဂါ၊ depression ၊ပြီးတော့စိတ်ပူပန်တတ်တဲ့ယောဂါ၊ anxiety ၊နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖိစီးမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဟုတ်ဒါဒိလာတွေ့ရှိရအဲ့တော့ဒီစိတ်ဟိကြယောဂတို့စိတ်ပူပန်တဲ့ယောဂတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ဟာကစိတ်ဖိစီးမှုပေါ့စိတ်ဖိစီးမှုကတော့တကယ်ကိုကြုံတွေ့နေရတယ်။နောက်စိတ် emotional roller coaster ပေါ့နော်။စိတ်ကအနိုင်အမြင့်တွေအများကြီးဖြစ်တယ်။အဲ့တော့ဒါကိုစိတ်ရောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူး။ဒါကပုံမှန်ဖြစ်တဲ့ normal stress reaction ပေါ့နော်။ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါ။ဒါစိတ်ရောဂါမဟုတ်ပါဘူး။
ဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကန်ကျန်းမာရေးပေါ့နော်ဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးဘိုင်းကိုထိခိုက်တယ်လို့ရောဆရာတို့ပြောလို့ရတယ်ရှင့
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလှုပ်ချင်ခံနေသိမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကျန်းမာရေးကိုထိခိုက်ဖို့အချက်တာပို့ပြီးတော့များသွားတယ်ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်သက်မကျဖို့ဒါအရေးကြီးတယ်အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်အဲ့တော့ဒီခုနကကျွန်တော်လေးလာကြည့်တဲ့စာတန်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂါဖြစ်တဲ့ခုနကပြောတဲ့ယောဂါမျိုးတွေမဖြစ်အောင်ကအကောင်းဆုံးပူထုံးက united ဖြစ်ရမယ် connect connected ဖြစ်ရအောင်အဲ့တော့အားလုံးစီစီလုံးလုံးနဲ့ cost တစ်ခုကိုတိုက်တဲ့ချိန်မှာဘယ်တော့မှလူမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူးတဲ့အဲ့တော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်။အဲစီးလုံးတဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရ။အားလုံးဒီတောင်းတဲ့တောင်းအများအားဆက်တွေ့ပြီးတော့အားပေးနေရ။နောက်ပြီးတော့ motivated ဖြစ်ရ။ motivated ဆိုတာဘာလဲဆိုတော့ပန်းနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မလဲဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ချီးရိုးတက်တယ်လို့ကြိုက်ချီးရိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ်ရောက်ချင်မှတော့ရောက်အောင်ဒါပေမဲ့အဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့တက်တူဖျားကြီးလည်းဖူလိုက်အောင်အားလုံးဟာဂျန်နဲ့ stress တွေပင်ပန်းနိုင်ပုံလုံးပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲတောင်းနဲ့တက် motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟိုကျန်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအားလုံးအတွက်ဘာလုပ်မှာလဲဒီဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်တယ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ရှောင်းနိုင်ခြိတက်နိုင်ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုလာလုပ်လို့ရှိရင်ဘယ်နဲ့က ဆေးရောဂါနဲ့ပတ်သက်တဲ့ဟိုက်လည်းမဖြစ်လာတော့ပါဘူး။ဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
။အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုတော့ပြောလို့ရပါတယ်။ဆိုတော့အဲ့လူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်။နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလဲဆရာ
အဲ့ဒါလဲ really good question ညဘာဖြစ်လဲဆိုတော့ဒီ riot ကိုနှိမ်နင်းတယ်ဒီ revolution တွေကိုနှိမ်နင်းတယ်ဆိုတာကျွန်တော်တို့အရင်တော့လည်းတွေ့မှာပါ Taiwan တို့ Hong Kong တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနှိမ်နင်းခဲ့တာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါအခုဒီမှာဆိုလဲကျွန်တော်တို့ကိုဟိုဒီပြည်သူလူထုတွေကို fear factor ကိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်။ကြောက်စိတ်ဝင်သွားအောင်လို့တနတ်တွေဖောက်တယ်၊ခေါင်းတဲတွေကိုပစ်တယ်၊လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုက်နှက်တယ်၊နောက်အိမ်တွေကိုမတရားဝင်ဖျက်တယ်၊ဟိုမင်းမဲ့ဇေယိုက်တွေလုပ်နေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲကနက၃ချက်ကိုပဲပြန်သွားမယ် United Connected Motivated ဖြစ်နေဒီဟာတွေကဒါကြော်ချားနေတယ်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတယ်ဟိုငိုချင်စိတ်တွေပေါ်လာမယ်ပေါ့အများပဲအိတ်မရဘူးဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေဘယ်တော့ရောက်မယ်ဆိုတာဘာမှမသိပါဘူးဟုတ်ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ Motivated ဖြစ်နေမင်းကငါတို့တော့အောင်သွားရင်မလုပ်မယ်ဆိုတော့အောင်စိတ်လေးနဲ့တို့ဟိုရှာဖွေပြီးဖတ်မယ်ပြုမယ်ဆိုရင်ဒီအကြောင်းတွေခေါင်းထဲမှာတစ်ချိန်လုံးရောက်မနေတော့ဘူး။ဟုတ်လား။နောက်ငါတို့ရရင်မလုပ်မယ်ဆိုရင်ဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်။စိတ်ကိုဒီကြောက်ဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုအမြဲတမ်းတွေးမနေပဲနဲ့ငါတို့ပြီးသွားရင်မလုပ်မယ်ဆိုတဲ့ဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့လိုမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီ resilient ဆိုစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာတည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးစောင့်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်သောကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆရာတင်တယ်ဘယ်လိုမျိုးအကြံပြုချက်ပါလဲရှင
်အဲ့ဒါ another good question ဟုတ်အဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျ။ဘာနဲ့သွားတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်။တချို့ untrusted source တွေတချို့ဟိုခေါ်နေတဲ့ new term cyber လာတဲ့ဟာတွေ။အဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းအောင်စိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာ။လုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့။ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလွားတဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပိုများမယ်။အဲ့တော့နံပါတ်1ကလားနံပါတ်2ကတော့ဟိုအဗမာအခုပြည်ပမှာဆိုရင်ခုနကမြေပေါ်ပြည်ပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြည်ပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်နောက်နိုင်ငံတွေမှာပေါ့နောက်နိုင်ငံတွေမှာကညဆိုရင်ဗမာပြည်မှာကမနေ့ဆိုတော့အကုန်လုံးကတိကျနေတော့ညမအိဖဲနဲ့ကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေပြီအားပေးတော့နေ့နဲ့ညတွေနဲ့အကုန်မှားကုန်တယ်အဲ့တော့အလားတချက်နောက်အစားတောက်ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းဒါခံစားနေရစားတာစားနေရတယ်အရသာမရှိဘူးဟိုမပျော်ဘူးပေါ့မပျော်တဲ့စိတ်နဲ့တောင်းအောင်ရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရသူဖြစ်နေတော့ဟဲ့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်းအောင်တခုနေနဲ့လုံပါနှမဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဟဲ့ဖြစ်သွားလိမ့်မယ်အဲ့တော့အချိန်မှန်မှန်အိပ်ဖို့ကြိုးစားပါတတ်နိုင်တဲ့လောက်ပေါ့လေဖြစ်နိုင်မှန်သိပါလေကြိုးစားပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically site wide လုပ်နေတဲ့ post တွေကိုထပ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့ sick resilient ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလည်းစောစောကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုအချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအချိန်တွေကပို့ပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘလောက်ထိအရေးကြီးတယ်ဒါကိုဘလောက်ထိ view the site လုပ်တဲ့နေလို့ရောဆရာအနေနဲ့ပြောချက်ပါလေရှင
်အဲ့ဒါကတော့အရေးကြီးတယ်ဗျ ဒီကဖြစ်မှာတော့စိတ်ကြယောဂနဲ့စိတ်ပူပန်ယောဂစိတ်လုံးပူပန်နေပြီးတော့တခုခုမလုံနိုင်မကန်နိုင်နေဖြစ်မယ်ဟုတ်ဘာမှအဓိက concentration ပေါ့ဘေးရာဝမှာအာရုံစူးစိုက်လို့မရဘူးနောက်ဘာလုံးလို့ဟုတ်မပျော်ဘူးပျော်တဲ့စိတ်လည်းမရှိတော့ဘူးဘာဘာမှလည်းလုံချင်ကန်နေသေးမရှိတော့ဘူးစားစားချင်စိတ်လည်းမရှိဘူးအိတ်ချင်စိတ်လည်းအိတ်တယ်မပျော်တော့ဘူးဆိုရင်တော့ဒါကဒီစိတ်ချမ်းသာရေးအတွက်ဒီ diamond တဲ့မိကျောင်းရင်တွေနဲ့ပညာရှင်တွေနဲ့စကားပြောတဲ့။အဲဒါဖိတ်ချမ်းမာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်။ကိုယ်နဲ့စိတ်နဲ့။ကိုယ်ချမ်းမာရေးကို view ဆိုင်တယ်။နေမကောင်းရင်ဆရာအောင်ပြတယ်။ဖိတ်ချမ်းမာရေးလည်းဒီတိုင်းပဲ။ခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်း။ဟိုပြောပါ။ဒါဆက်စရာမဟုတ်ပါဘူး။စိတ်ယောဂဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်။ပြန်ဘေးနားပတ်ဝန်းကျင်ပြေပြီးတော့ပံ့ပိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ်ဂယုစိုက်ပေးလို့ရတယ်ဒါဆိုရင် तू อ่ะစေယောဂါက तू อ่ะသူ့ပြန်ပြီးတော့ကောင်းလာစေယောဂါကဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂါမဟုတ် तू อ่ะဆေးလည်းတောက်ရမယ်စိတ်တက်ဖန်စာကြံ့စိတ်တက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့ဟိုမရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့။ကုညီမှုရယူပါ။ဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝန်းကိုပြောပြီးတော့ support ကိုရှိပါ။မိသားစုတငယ်ချင်းတိုင်းဝန်းကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်ဆရာပြောင်းကြမဟုတ်ဘူး။သူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ။ support လုပ်ပေးပါ။ဒီလိုမျိုးဟုတ်လုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနာတက်တာအပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲအကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ဦးကရှင်ခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါခင်ဗျာဟာကျေးဇူးအများကြီးတင်ပါတယ်ခုလိုပြောရတဲ့အတွက်